ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေနဲ့လက်ခံထားတဲ့လူမှုအတိုင်းဝိုင်းနောက်နိုင်ငံတွင်းအိုးအိမ်ဆွတ်ထွက်ပြေးရတဲ့ရိုဟင်ဂျာတွေနဲ့တခြားထိခိုက်သက်ရောက်တဲ့အတိုင်းဝိုင်းကိုမရှိမဖြစ်လိုအပ်ချက်တွေဆက်လက်ထောက်ပံ့နိုင်ရေးမှာအသုံးပြုဖို့နောက်ထပ်ဒေါ်လာ155တန်းအမေရိကန်ကထပ်မံပေးအပ်တာဖြစ်ကြောင်းနိုင်ငံတိုင်းဝန်ကြီးအန်တိုနီဘလင်ကင်ကကြေညာချက်မှာပြောဆိုထားပါတယ်မြန်မာနိုင်ငံတွင်းကထိုင်းလန်တုံလုံးပွဲအချက်ခံမှုတွေကနေထွက်ပြေးရတဲ့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်ကိုယ်တိုင်မိဘအတွက်အရေးပေါ်လိုအပ်ချက်တွေပြည့်ညည်စေရေးအမေရိကန်ထောက်ပံ့ကပံ့ပိုးပေးနိုင်မှာဖြစ်ကြောင်းလည်းနိုင်ငံတိုင်းရေးဝန်ကြီးကထပ်လောင်းပြောပါတယ်မြန်မာနိုင်ငံမှာ2019ခုနှစ်အချက်ခံမှုတွေနောက်ပိုင်းထိခိုက်ရသူတွေအတွက်အမေရိကန်ရဲ့ထောက်ပံ့မှုဟာအခုဆိုရင်ဒေါ်လာတန်1300ကျော်ရှိပြီလို့လည်းပြောဆိုထားပါတယ်။အထူးသဖြင့်ဘင်္ဂလားဒေ့ရှ်အပါအဝင်ဒုက္ခသည်တွေကိုလက်ခံရတဲ့နိုင်ငံတွေရဲ့ကုန်ကျစရိတ်နဲ့တာဝန်ခံရဖို့ကိုလည်းအမေရိကန်ပြည်ထောင်စုကအတိအမှတ်ပြုတဲ့အကြောင်းရိုဟင်ဂျာအတိုင်းဝိုင်းကိုအကာအကွယ်ပေးချတဲ့ဒေသရင်းနိုင်ငံအလုံးကိုအမေရိကန်ကဆက်လက်ပံ့ပိုးမယ်အကြောင်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်ခံမထားပါဘူးရှင်။